တန်ကုန်တိုင်းဒေသကြီးတွန်တီခရိုင်ဒလားမြို့နယ်ပြန်ကြားရေးနှင့်လူဆက်ဆံရေးဦးစီးဌာနရုံးအနေဖြင့်စာဖတ်ချိန်မြင့်တီးလှူရှားမှုလူငယ်ရေးရာအသိပညာပေးဟောပြောပွဲများကြားမဲ့စကားပြောပြိုင်ပွဲများလူငယ်စကားဝိုင်းများကျင်းပပြုလုပ်လျက်ရှိရာ2025ခုနှစ်အောက်လ15ရက်နေ့နနက်9:30အချိန်ကပြန်ကြားရည်နှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနနှင့်အခြေခံပညာဦးစီးဌာနတို့ပူးပေါင်း၍စာဖတ်ချိန်မြင့်တီးလှူရှားမှုအခမ်းအနားလူငယ်စကားဝိုင်းစာစီစာကုန်းပြိုင်ပွဲပကြီးပြိုင်ပွဲနှင့်ဂိမ်းပြိုင်ပွဲများကိုအမတ်တင်အခြေခံပညာအထက်တန်းကျောင်းယူဇနာခမ်းမ၌ကျင်းပပြုလုပ်ခဲ့ပါသည်ရှင်ဦးစွာအခမ်းအနားတွင်ဒလားမြို့နယ်စီမံခန့်ခွဲရေးနှင့်အုပ်ချုပ်ရေးကော်မတီအဖွဲ့ဝင်ဦးရွှေလိုင်မှအဖွဲ့အမစကားပြောကြားခဲ့ပါတယ်ရှင်။ဆက်လက်ပြီးပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနရန်ကုန်တောင်ပိုင်းခရိုင်လက်ထောက်ညွှန်ကြားရေးမှူးဒေါ်လာပူမူမှစာဖတ်ချိန်မြင့်တီးရေးလှူရှားမှုအခမ်းအနားပြုလုပ်ရခြင်း၏ရည်ရွယ်ချက်အားရှင်းလင်းပြောကြားခဲ့ပါတယ်ရှင်။ထို့နောက်လူငယ်စကားဝိုင်းကိုဆက်လက်ကျင်းပခဲ့ရာမြို့နယ်ပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနမှဦးစီးအရာရှိဒေါ်တီရာဝင်းကဦးဆောင်ဆွေးနွေးသူအဖြစ်ဆောင်ရွက်ခဲ့ပြီးလူငယ်နှင့်အာခတာခေါင်းစဉ်ဖြင့်ဂရိတ်အလဲပန်းမှမောင်တော်စင်ထွန်းက၎င်းလူငယ်နှင့်အနာဂတ်ခေါင်းစဉ်ဖြင့်ဂရိတ်လဲပန်းမှမောင်မင်းခန့်ဆန်က၎င်းလူငယ်နှင့်စာဖတ်ချင်းခေါင်းစဉ်ဖြင့်ဂရိတ်လဲပန်းမှမတ်ချစ်ခွန်းချူက၎င်းလူငယ်နှင့်ကျန်းမာရေးကောင်းစဉ်ဖြင့်ဂရိတ်လဲပန်းမှမှတ်ခင်မီဆန်းနှင့်လူငယ်နှင့်အားကစားကောင်းစဉ်ဖြင့်ဂရိတ်လဲပန်းမှမောင်အောင်ခန့်ကျော်တို့ကပါဝင်ဆွေးနွေးခဲ့ကြပြီးတက်ရောက်လာသောចောင်းသားចောင်းသူများကတရှိလူသည်များကိုမေးမြန်းရာဦးဆောင်ဆွေးနွေးသူများကပြန်လည်ရှင်းလင်းဖြေကြားခဲ့ပါတယ်ရှင်ဆက်လက်၍စာစီစာကုန်းပြိုင်ပွဲပကြီးပြိုင်ပွဲနှင့်ဂိမ်းကစားခြင်းပြိုင်ပွဲများကျင်းပရာအထံအထက်တန်းအဆင့်ចောင်းသားចောင်းသူလေးများမှပျော်ရွှင်စွာဝင်ရောက်ရှင်ပြိုင်ခဲ့ကြပါသည်ရှင်တို့နောက်လူငယ်စကားဝိုင်းတွင်ပါဝင်ဆွေးနွေးကြသည့်ចောင်းသားចောင်းသူများစာစီစာကုန်းပြိုင်ပွဲနှင့်ပကြီးပြိုင်ပွဲတွင်ပထမဒုတိယတတိယစုရရှိသောចောင်းသားចောင်းသူများအားတာဝန်ရှိသူများကဂုဏ်ပြုစုများအသီးသီးပေးအပ်ချီးမြှင့်ခဲ့ကြပြီးစုပေါင်းမတန်တပ်ပုံများရိုက်ကူးခဲ့ကြပါသည်ရှင်အဆိုပါစာဖတ်ချိန်မြင့်တီးရေးလှူရှားမှုအခမ်းအနားသို့မြို့နယ်စီမံခန့်ခွဲရေးနှင့်အုပ်ချုပ်ရေးကော်မတီအဖွဲ့ဝင်ဦးရွှေလိုင်ပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနမှတာဝန်ရှိသူများကျောင်းအုပ်ဆရာကြီးနှင့်ဆရာဆရာမများဖိတ်ကြားထားသောဧည့်သည်တော်များကျောင်းသားကျောင်းသူများစုစုပေါင်းအင်အား300ဦးတက်ရောက်ခဲ့ကြပြီးမြို့နယ်ပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနမှခင်းကျင်းပြသထားသည့်ငွေရေးစည်းဝါးအနေဖြင့်ကလေးအလုံသမားပပျောက်ရေးလူကုန်ကူးမှုတားဆီးကာကွယ်ရေးအသိပညာပေးနယံကတ်စားဆောင်များနှင့်တူတာရတစာအုပ်စားဆောင်များအားစိတ်ပါဝင်စားစွာကြည့်ရှုလေ့လာခဲ့ကြပါသည်ရှင်ဆက်လက်ပြီးလူငယ်စကားဝိုင်းတွင်ပါဝင်ဆွေးနွေးခဲ့ကြသောចောင်းသားចောင်းသူများမှယခုလိုပဲပြောကြားခဲ့ပါသည်ရှင်
ကျွန်တော်ကတော့ရောင်းလိုင်းဒေသကြီးတွန်တီးခရိုင်ဒလားမြို့နယ်အာထာခတ်တဲ့ကျောင်းတော်ကြီးရဲ့ဂရိတ်လဲမမှာပညာသင်ကြားနေတဲ့ကျွန်တော်မောင်ခန့်ကျော်ရဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ကကျင်းပါပြီလူငယ်စကားဝိုင်းဆိုတဲ့စကားဝိုင်းလေးမှာကျွန်တော်ကလူငယ်နဲ့အားကစားဆိုတဲ့ခေါင်းစဉ်ကိုကျွန်တော်ရဲ့တငယ်ချင်းမိတ်ဆွေတွေနဲ့တင်ပြဆွေးနွေးသွားတာဖြစ်ပါတယ်ခင်ဗျာကျွန်တော်ရဲ့မိတ်ဆွေတငယ်ချင်းတွေကိုကျွန်တော်ကအခုလိုမျိုးစင်ပေါ်ကနေပြီးတော့ရှင်းပြဝင်ရတဲ့အတွက်လည်းကိုယ့်ကိုယ်ကိုယ်ကိုယ်ကိုပြပါတယ်နောက်ချက်အနေနဲ့ကျွန်တော်ဒီလိုပြောနိုင်မှုအတွက်ကျွန်တော်စင်ကြင်ကြောက်တယ်စီရင်ကြောက်ရတဲ့အတွက်ကျွန်တော်ခဏခဏစူးစမ်းခဲ့ရတယ်။ကျွန်တော်အိမ်မှာလည်းကျွန်တော်မန်နေဂျာကြီးစူးစမ်းခဲ့ရတယ်။ကျွန်တော်မိဘတွေနဲ့တူလည်းစူးစမ်းခဲ့ရတယ်။နောက်ပြီးတော့ကျွန်တော်ရဲ့ဆရာဆရာမများတွေရဲ့လမ်းညွှန်ပြသမှုတွေရဲ့ကောင်းမွန်ခဲ့တဲ့အတွက်ကျွန်တော်ကောင်းမွန်ပုံမနေပဲကျွန်တော်ရဲ့တငယ်ချင်းတွေကိုတင်ပြဆွေးနွေးနိုင်ခဲ့ပါတယ်။ကျွန်တော်အခုလိုပြောကြားခွင့်ရတဲ့အတွက်လည်းကျွန်တော်ပြညာရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနတာဝန်ရှိသူတွေနဲ့ကျွန်တော်အထူးမြတ်ကျေးဇူးတင်ရှိပါတယ်။ဒီ
မှာတော့ရန်ကုန်မြို့ကြီးသားကြီးဒီလေးဆရာဒလားမြို့နဲ့အမတ်တင်ချစ်တဲ့ညညခတဲ့ကြောင့်ဖိတ်အလဲလဲအေးပြီးညညတင်ကြရတော့ကျွန်တော်အမတ်ကိုစမ်းလိုက်ပါတယ်ရှင်။ဒီနေ့ကဝိုင်းမှာချာဖရကျတဲ့ပရောဂျက်ရတဲ့ကောင်းစဉ်လေးကတော့ဒီနေ့နဲ့ကျမရေးအကြောင်းပဲဖြစ်ပါတယ်။ကောင်းစဉ်ကိုလေ့လာဖို့အတွက်ကျမအချိန်လေးပုံပြရတယ်ပေါ့နော်။အများပြသူများစာရိုက်ထပ်ပို့ပြီးတော့စူးစမ်းခဲ့ရတယ်ပေါ့နော်။ဒါဆိုတခြားလူတွေကကျမထပ်ပို့ပြီးကြော်တာလည်းတွေ့ရှိရတယ်။ကျမပို့ပြီးတော့လေ့လာခဲ့ရတယ်ပို့ပြီးမှတ်သားခဲ့ရတယ်ပေါ့နော်။ပြီးတော့ဒီခန်းနာကိုစီစဉ်ပေးတဲ့ပြင်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနကိုလည်းကျေးဇူးတင်ပါတယ်လို့ပြောကြားချင်ပါတယ်။